အိန္ဒိယနိုင်ငံရှိတဲ့ကနောဒါကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဖွန်နီဆိုတဲ့ဆိုင်ကလုန်းဝင်တဲ့ကြောင့်တေဆုံးသူအနည်းဆုံး၃ဦးရှိပြီးတော့ဒီအော်ဒီဆာပြည်နယ်ကနောဒါဆောက်မှာမနေ့ကမိုးပြင်းတွေလေပြင်းတွေအကြီးကျယ်တိုက်ခတ်ရွာခတ်ခဲ့ပါလေ။မုန်တိုင်းတန်ကြောင့်ဒဏ်ရသူ160ကျော်ရှိတယ်လို့အိန္ဒိယအရာရှိဘက်ကပြောပါတယ်။မုန်တိုင်းကြိုတင်တိပိကျတွေရဘေးလွတ်ရာကိုကြိုတင်ရွှေ့ပြောင်းထားခဲ့ရသူပေါင်းတပ်တန်းကျော်ရှိပါတယ်။တော့ကြာနေညနေပိုင်းမှာတော့အနောက်ဘင်္ဂလားပြည်နယ်ဘက်ကိုအဲ့ဒီမုန်တိုင်းကရွေ့ရှားသွားခဲ့တယ်လို့ဆိုပါတယ်။မုန်တိုင်းလမ်းကြောင်းမှာလူသန်း100ကျော်လောက်ရှိနေတာပါ။မုန်တိုင်းခြေနေတွေကြောင့်အိန္ဒိယနိုင်ငံတဝန်းယထာခီးစဉ်ပေါင်း200လောက်အနည်းဆုံးဖြတ်သိမ်းထားရပါတယ်။အနောက်ဘင်္ဂလားပြည်နယ်ရဲ့မြို့တော်ကိုကတာလေစိတ်ကိုလည်းမြေလုံးကနဲ့ဒီကနေ့မနေ့ကပိတ်ပင်ထားပါတယ်။ဝေးပြေးလမ်းမကြီးအဲ့ဒီဒေသကဝေးပြေးလမ်းမကြီးတစ်ခုကလည်းကားတွေတောလာဖို့မရတော့ဖြစ်နေပါလေ။ဒါကြောင့်ဆိုတော့အဲ့ဒီမုန်တိုင်းကြောင့်တစ်ပင်တွေအများကြီးပြိုလဲဓာတ်တိုင်တွေလဲနေတဲ့အတွက်ကြောင့်မလို့တွားရည်လာရေးအဲ့ဒီတော့မှအကြီးကျယ်အကဲကဲကျုံနေရပါလေ။